ကိုဗစ် -19 ကြောင့်လူသေဆုံးတဲ့ဆိုတဲ့သတင်းမှားကိုဖော်ပြခဲ့တဲ့သတင်းဌာနအတီရာချုပ်သူရဲ့မှုကိုအလင်းများစစ်ဆေးပြီးထောင်တန်ချမှတ်ခဲ့တာနဲ့ပတ်သက်လို့ပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ကရင်ပြည်နယ်ဖားမြို့နယ်ခြေဆိုင်တဲပြောသတင်းဌာနအတီရာချုပ်ဦးစော်မင်းဦးခေါ်ဦးစော်ရဲထက်ကိုပုံမှန်905ခန်းနဲ့ဖမ်းဆီးဆွဲချက်တင်ပြီးစီရင်ချက်ချတာသိမြန်တာကြောင့်ဥပဒေကြောင်းရာရခုခံခြေပခွင့်အလိုလောက်မရရှိခဲ့ဘူးလို့ဥစော်ရဲထက်ရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေတော်မြင့်သူဆံမော်က VOA ကိုပြောပါတယ်
။ဥပဒေမှာပြဋ္ဌာန်းထားတာကြတော့အမှုတဲ့ခါမှာအေးစီစီနဲ့ဖြစ်ကြမယ်ဆိုတဲ့အရာတွေပြဋ္ဌာန်းထားတယ်။တရားပစ္စည်းကတော့အနေနဲ့မှမနေရအပြီးဖြစ်ကြမယ်ဆိုတော့အေးပြီးတော့မြင်လာတော့မြင်နေဘလို့မှတရားသူပြောလို့မရဘူး။လဲတောင်းလာတာပေါ့ဒီနေ့ပြင်ရှိတယ်ဒီကကျင်ပေါ်တော့ဒီကနေ့မှလည်းဆက်ယူကြတယ်မလို့
မြောက်ဒီမြို့မှာကိုဗစ် -19 ရောဂါကြောင့်လူတဦးသေဆုံးကြောင်းသတင်းမှဖော်ပြခဲ့တဲ့အတွက်နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ခန့်ခွေးနဲ့ဖန်မြို့နယ်တရားရုံးကနေဥစော်ရဲထက်ကိုထောင်ဒဏ်နဲ့ကြာခံစေဖို့မေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ။အဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ23ရက်နေ့ညနေပိုင်းမှာပဲဥစော်ရဲထက်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးဖန်မြို့မှာရဲစခန်းမှာအချုပ်ချထားခဲ့ပြီးနောက်တလကြာမေလ14ရက်နေ့မှာပရမကျိန်ရုံးထုတ်စစ်ဆေးခဲ့ပါတယ်။အဲ့ဒီနောက်သပန်းဒီပါကြမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလကျော်အတွင်းအပိတစီရင်ဆုံးဖြတ်ခဲ့တာပါ။တရင်မဖော်ပြမိလို့နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ခခွေးနဲ့တရားစွဲတာဟာမဖြစ်သင့်တယ်လို့ဒီဖြစ်စဉ်အတွက်သတင်းမီဒီယာကောင်စီကိုကြောင်းကြားသင့်တယ်လို့ကောင်စီသွေးရမှုဦးမြင့်ကျော်ကပြောပါတယ
်။ကျွန်တော်မြင်မှာတော့ဒီပုံမှန်နဲ့မစွဲသင့်ဘူးပေါ့နော်။ဒီပုံမှန်က905ခကတစ်စကဲကိုအများကြီးတွေထိတ်လန့်ဖြစ်စေတဲ့ဆိုတော့တခြားသောထိတ်ဆက်မျိုးတွေမှာသုံးရတို့တော့ဒီတရင်ဖော်ပြမှုမှာသုံးတာမျက်နှာပြေလို့ရေချင်းခြေကောင်းရှိမယ်လို့ထင်တယ်တို့တော့ဘာဖြစ်ဖြစ်ဒီဟာကကောင်းစီရောရင်တန်ကြားတင်တာမဟုတ်တော့တရင်ဖော်ပြမှုနဲ့ပတ်သက်ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တန်းပြီးတော့ဟန်စီပြီးတော့ဒီမှာလောက်တင်ပါလေနော်စီရင်ရလိုက်လို့ဆိုတော့အဲ့တော့မဖြစ်တင်လို့ဒီမှာ
ဥဆောင်မင်းဦးကိုစဖန်းသွားတဲ့ချိန်ကနေနောက်ဆုံးပြစ်ဒဏ်ချမှတ်တဲ့ချိန်ထိဖြစ်စဉ်ကတော့ဒဲပြောသတင်းဌာနအကြီးတန်းသတင်းထောက်ကိုရန်အောင်စိုးကပြောပြပါတယ်
ဒီတဲ့ဒီဝါဆိုင်မှာရောက်ဒီကိုဗစ် -19 တိုးဆုံးပြီးတော့တင်းကိုဒီလိုဆိုပြီးတော့ပြည်ကိုဖာမြင့်နဲ့မြင့်မရေစကန်းနေခေကားတုံးကြီးကဒီရဲ့အိမ်တော်ပတ်ဖမ်းလာတယ်။ဆက်ပြီးရနေမှာသူ့ကိုရုပ်ထုတ်တယ်။ရုပ်ထုတ်တဲ့ချိန်မှာကျတော့ကျတော့ပတ်ကြည့်ဤပုံမှာ169မြေသာ95ခန်းနဲ့ဖွင့်တယ်တော့။တကယ်လို့ဖာမြင့်နဲ့အချိန်ကြီးသူ့ကိုတရားပကြီးကယမနီတပတ်ကအဆက်လျက်ထုတ်မှတ်ပြကြတယ်။နောက်ကျတော့ဒီချိန်မှာသူ့ကိုဆက်တယ်ဆက်တဲ့ချိန်မှာတကယ်လို့ဖာမြင့်နဲ့အချိန်ကြီးမဟုတ်တော့ဘဲနဲ့ခရိုင်ဥကြီးရစီကျော်လာသူ့အလောက်ကြမ်းနဲ့ထောက်တော်နဲ့ညှိချလာတာ20ရက်နေမှာ
မြောက်ဒီကိုဗစ်လူနာတည်ဆုံမှုသတင်းဟာသတင်းမှားဖြစ်တယ်လို့သိသိချင်းဥစော်မင်းဦးကမှာရင်ကြောင်းတောင်းပန်ခဲ့တယ်လို့ဇနီးဖြစ်သူတော်ပြူပြူဝင်းကပြောပါတယ်
ဒီတရင်တင်လာတော့ဟို73ရက်နေ့နေ့လယ်မှာတင်တယ်ညနေ9နာရီမှာလာဆန်းသွားတယ်တရင်မှားကြောင်းဒီလာခေါ်ကြတယ်ဒီဖန်ရက်ကောင်းရောက်တဲ့အခါမှာဒီစက်ဖတ်သူတွေကဒီတရင်မှားရင်းကြောင်းပြန်လည်တောင်းပန်တာပြီးတင်လိုက်တယ်
ဒီလိုပြစ်ဒဏ်စီရင်ခံရတဲ့အပေါ်မှာဆရာမျှသမှုကိုလိုချင်ကြောင်းလဲတော်ပြူပြူဝင်းကဆက်ပြောပါတယ
်ဒီပုံမှာတော့ဒီမှာလည်းဥပဒေကြောင့်နားမလည်ပါဘူးအဲဒီသတင်းသမားနဲ့တော့အကန့်ညီဘူးလို့တော့မြင်ပါတယ်အမှန်တရားတိုင်းတော့ဖြစ်ချင်တယ်ရှင်ဒါဒီမှာအမျိုးအသားမျိုးလို့ပြောတာလည်းမဟုတ်ပါတရားရင်ဆိုင်နေရတဲ့အရာတိုင်းရှိပြီးအမှန်တရားအတိုင်းပြည်မြတ်တတ်တဲ့ဒီအမှန်တရားတိုင်းလည်းဖြစ်ဖြစ်ချင်း
ထောင်ဒဏ်ချမှတ်ခံရပြီးနောက်ဥစော်မင်းဦးကိုတောင်ကလေးကျင်းဆောင်မှာလက်ရှိထိန်းသိမ်းထားပါတယ်။ဥစော်မင်းဦးဟာ2013ခုနှစ်ကဖားစီတန်သတင်းကြံနယ်ကိုစတင်ထီထောင်ခဲ့ပြီးအဲ့ဒီကာလမှာလည်းသတင်းဖော်ပြမှုနဲ့ပတ်သက်လို့အာဏာပိုင်တွေကလည်းအရေးယူတာခံခဲ့ရဘူးပါတယ်။တဲပြောသတင်းဌာနကို2019ခုနှစ်လောက်မှာပြန်လည်ထီထောင်ခဲ့ပြီးအွန်လိုင်းသတင်းဌာနအဖြစ်သတင်းတွေကိုရေးသားတင်ပြခဲ့တာပါ။ဥစော်မင်းဦးကိုချက်ချင်းပြန်လှုပ်ပေးဖို့သတင်းသမားများကာကွယ်ပေးရေးကော်မတီ CPG နဲ့နယ်စည်းမခြားသတင်းထောက်များဖွဲ့ RSF တို့ကမေလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အခုလိုအလင်းများစစ်ဆေးပြီးပြည်နယ်နဲ့ပြည်တော်ကိုချမှတ်တာဟာမြန်မာနိုင်ငံကသတင်းသမားတွေအားလုံးကိုအာဏာပိုင်တွေကချိန်ချောက်ဖိအားပေးခြင်းတယ်ဆိုတာကိုပြနေတယ်လို့ RSF ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါရေပေါ်ကာလအတွင်းအထူးသဖြင့်လူမှုကွန်ရက်ဆိုင်မျက်နှာတွေပေါ်မှာသတင်းမှားတွေတွေ့ရလျက်ရှိပါတယ်။သတင်းမှားသတင်းသူတွေမပြတ်ပွားအောင်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေကြံ့မှတ်ပေးဖို့ပြည်ထရေးဝန်ကြီးဌာနကမေလ20ရက်နေ့ကပဲစာပေးပို့ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။